ရုံးကြတွေကိုအကာအကွယ်ပေးရတဲ့ provisional measures ဓာတ်ပစ်ဆောင်ရွက်ချက်တွေကိုအကောင့်ထဲပို့ဖို့နိုင်ငံတကာတရားဝင် ICJ ကအမိန့်ချမှတ်ထားပေမဲ့မြန်မာနိုင်ငံတွင်းကရိန်ဂျာတွေရဲ့အခြေအနေပြောင်းလဲအောင်အစိုးရကအရေးယူဆောင်ရွက်တာမရှိဘူးလို့ဒုက္ခရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောပါတယ်။မြန်မာနိုင်ငံတွင်းက6သိန်းနီးပါးရှိတဲ့ရိန်ဂျာတွေနဲ့ကစားစစ်ကမ်းတွေမှာအချိန်ကန့်သတ်မရှိနေထိုင်နေရတဲ့တခြားရိန်ဂျာ3,000ကျော်အတွက်ပြောင်းလဲမှုတစ်စုံတစ်ရာမရှိဘူးလို့ Amnesty International ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Nicholas Bigaling ကမေလ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။ရခိုင်ပြည်နယ်တွင်းကရိန်ဂျာတွေဟာနိုင်ငံသားဖြစ်ခွင့်လလဆာသွားလာခွင့်နဲ့ဂျမိုင်ဝန်ဆောင်မှုဆိုင်ရာခွင့်ရေးတွေညှင်းဆို့ခံထားရစေရှိကြောင်းနဲ့အခုကအစိုးရနဲ့ရခိုင်လက်နက်ကိုင်တပ် AA တို့ရဲ့တိုက်ပွဲတွေအကြားပိတ်မိနေတယ်လို့လည်းဆိုပါတယ်။လူမျိုးတုံးတပြောင်မှုမကြီးလုံဘိုးနဲ့အထောက်အထားတွေကမပြည့်စုံဘူးကြားတဲ့ကင်ကထုတ်ပြန်ခဲ့တဲ့နိုင်ငံတော်သမ္မတညွှန်ကြားချက်ကနိုင်ငံတကာတရားရုံးရဲ့အမိန့်နဲ့လိုက်လျောညှိထွေရှိပုံရပါပဲ။လက်တွေ့မှာတော့ရက်ဆက်ကြမ်းကြုတ်မှုတွေရဆိုင်သွားစေဖို့အနည်းတရရှိရှိလှုပ်ဆောင်တာမရှိဘူးလို့လည်း Amnesty International ကပြောပါရယ်။စီမံတဲ့တာဝန်ခံမှုမရှိသေးတဲ့ Ranger တွေနဲ့ Rakhine ကချင်နဲ့ချမ်းပြည်နယ်မြောက်ပိုင်းကတိုင်းဒေသလူနည်းစုရဲ့ဘဝတွေတိုးတက်ဖို့ပြောလင့်ချက်မရှိဘဲမြန်မာအာဏာပိုင်တွေရဲ့လက်အောက်မှာလူခွင့်ရေးချိုးဖောက်ခံရအောင်မှဖြစ်တာကြောင့်မြန်မာနိုင်ငံကိစ္စကိုနိုင်ငံကရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းတင်ပြပေးဖို့ကိုလည်း Amnesty International ကလူမျိုးရေးကောင်စီကိုထပ်မံတောင်းဆိုထားပါရယ်။ရူဂျာတုံးလုံးကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရကနိုင်ငံတကာတရားဝင် ICJ ကိုမေလ23ရက်နေ့နောက်ဆုံးထားတင်သွင်းဖို့ရှိတဲ့အစီအစဉ်စာကိုတင်သွင်းထားပြီးဖြစ်ကြောင်းနိုင်ငံတိုင်းဝန်ကြီးဌာနအပြည့်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးဝန်ချုပ်ဦးချန်အေးက VOA ကိုအတည်ပြုပြောကြားပါတယ်ခင်ဗျာ။